ဆက်ထက်မှာပဲနိုင်ငံရေးကျင်းသားတွေအခုလိုလွတ်ပေးတာကို Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်ရက်အဖွဲ့ကြီးကလည်းကြိုဆိုလိုက်ပါတယ်။ဒါပေမဲ့ဒီကနေ့လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဥယေဟာအကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားစုစုပေါင်းရေ 900,000ကိုအမြန်ဆုံးပြန်လွတ်ပေးဖို့လိုအပ်တယ်လို့ပြောခဲ့ပါတယ်။ဒီအခြေအနေကိုတော့ကိုစုံဝင်းလိုင်ကဆက်ပြီးပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါ။ မြန်မာနိုင်ငံအတွင်းကနိုင်ငံရေးအကျဉ်းသားတွေချင်းချက်မရှိလွတ်ပေးရတဲ့အစဉ်တစိုက်တောင်းဆိုလာတဲ့ AI နိုင်ငံတကာလူငယ်ချမ်းသာကွန်ရက်အဖွဲ့ကြီးကအခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်ပေးလိုက်တဲ့အပေါ်ကြိုဆိုလိုက်ပေမဲ့ဒီလောက်နဲ့မလုံလောက်သေးဘူးလို့ပြောလိုက်တာပါ။
ခုလွတ်ပေးလိုက်တဲ့ရည်တွက်ကမြန်မာနိုင်ငံထဲမှာရှိတဲ့နိုင်ငံရေးအကျဉ်းသားစုစုပေါင်းရဲ့ 900,000လောက်ပဲရှိသေးတဲ့အတွက်ဒါမလုံလောက်ပါဘူး။ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေသူတို့ရဲ့မိသားစုဝင်တွေအတွက်ကျွန်တော်တို့အနေနဲ့ဝမ်းသာရပါတယ်။ဒါပေမဲ့လည်းဒါကတိုင်းပြည်တွင်းမှာနိုင်ငံရေးအရာပြုတ်ရင်ပြောင်းလဲမှုတွေလုံးဆောင်ပါမယ်ဆိုပြီးပြစ်ထားတဲ့ကိရိနဲ့တော့မကိုက်ပါဘူး။
Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်ရက်အဖွဲ့ကြီးရဲ့မြန်မာနိုင်ငံရေးအရာကျွမ်းကျင်သူဘန်ဂျမင်ဇာဝက်ကီပြောပြခဲ့တာပါ။ မိမိတို့ရဲ့ယုံကြည်ချက်အသီးသီးကြောင့်ဖမ်းဆီးခံခဲ့ရသူတွေကိုမတရားသဖြင့်ပုံမှန်တွေတပ်ပြီးအာဏာပိုင်တွေဘက်ကတစ်ဖက်သက်ပြစ်ဒဏ်စီရင်ချမှတ်ခဲ့တာလို့ AI ကပြောပါတယ်။အခုပြန်လွတ်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားတွေပါပဲမဲ့လဲအာဏာပိုင်တွေဘက်ကတော့နိုင်ငံရေးအကျဉ်းသားတွေရှိတယ်ဆိုတာကိုဘယ်တော့မှဝန်ခံခဲ့ခြင်းမရှိသလိုအခုတချိန်ပြန်လွတ်တော့လဲနိုင်ငံရေးအကျဉ်းသားဆိုတဲ့စကားလုံးကိုတုံ့ငဲ့ခြင်းမရှိပါဘူး။ဒါပေမဲ့စကားလုံးအုံတုံးတဲ့လူတွေလွတ်လာတာကပိုအရေးကြီးတယ်လို့ဘန်ဂျမင်ဇာဝက်ကီကပြောပါတယ်။
There's no justification for their having been detained in the first place, much less any justification for a delay in releasing them.
စကားတွေကဒီလူတွေဖမ်းခံရစရာအကြောင်းလည်းမရှိပါဘူး။နောက်တစ်ခုကအခုနိုင်ငံရေးအကျဉ်းသားတချို့လွတ်ပေးတာပါဝင်တိုင်းပြည်ထဲမှာလုံနေတယ်ဆိုတော့ပြည်ရင်ပြောင်းလဲရေးတွေဟာနေပြည်တော်နဲ့ရန်ကုန်မှာနေတာမကပဲလူခွင့်ရေးချိုးဖောက်မှုတွေအမျိုးမျိုးကိုကျူးလွန်ခံနေရတဲ့တိုင်းရင်းသားဒေသတွေအထိပါတိုးချဲ့လှုပ်ဆောင်သွားဖို့လိုပါတယ်။နိုင်ငံတကာလူငယ်ချမ်းသာကွန်ရက်အဖွဲ့ကြီးကမြန်မာရေ